ဂျက်မာရောမူပါစတူတော်မောင်ရေပြီးခဲ့တဲ့ရက်ပိုင်းကမှရန်ကုန်မြို့သူဝနအားကစားရုံမှာကျင်းပပြုလုပ်ခဲ့တဲ့ MMA ကိုခံတိုင်းပေါင်းစုံကမ္ဘာချန်ပီယံလူပွဲကိုတွားကြည့်ပစ်တယ်အဓိကကတော့ကိုယ်နိုင်ငံပွားကချင်လူမျိုးအောင်လအန်ဆန်ကိုတွားအားပေးခဲ့တာပါအားလုံးသိပြီးတဲ့အတိုင်းမြန်မာနိုင်ငံပွားအောင်လအန်ဆန်ကရုရှားနိုင်ငံသားကမ္ဘာချန်ပီယံဗစ်တာလီဘစ်စတက်ကိုအနိုင်ရပြီးကမ္ဘာချန်ပီယံပွဲကိုလွှဲပြောင်းရယူနိုင်ခဲ့တယ်ဒီအတွက်လည်းငါတို့တနိုင်ငံလုံးဂုဏ်ယူဝင့်ကျွားခဲ့ရတယ်ဒါပေမဲ့အဲ့ဒီဂုဏ်ယူဝင့်ကျွားမှုတွေထဲမှာငါတကူဝီဇာအတွက်တင်ငယ်ရှက်ယွံ့မိတဲ့အကြောင်းအရာလေးတစ်ခုရှိနေခဲ့တယ်အဲ့ဒါကဘာလဲဆိုတော့ဂျားပွဲကလေးတွေမှာထိုးတက်ခဲ့တဲ့မြမအလှဝိတ်အားကစားသမားတွေကိုကြည့်ပြီးဖြစ်သွားတဲ့စိတ်ခံစားမှုပါမင်းဒီရဲ့အတိုင်းအဲ့ဒီလိုကမ္ဘာအဆင့်ပြိုင်ပွဲကြီးပေါ်မှာစင်မော်တက်လာတဲ့ MMA မျိုးဆက်တဲ့မြမလက်ဝိတ်သမားကလေးတွေကိုကြည့်ပြီးကိုကိုကိုတိမ်ငယ်သွားမိတယ်ဂျာတွဲဆိုင်တွေမှာတက်ထိုးကြတဲ့မြမလက်ဝိတ်သမားကလေးတွေရဲ့ပြမ်းမြအရက်အမောင်းက၅ဘီ၅လက်မလောက်ပဲရှိပြီးနန်ယူအပြိုင်ပြိုင်နဲ့ပိန်လီသေးကွေးလိုလူပမာရုပ်ကလေးတွေပေါက်နေကြပါတယ်တချီလောက်ထိုးပြီးတာနဲ့ပါဝါရီကြချီဒီလက်တွေတော့အနိုင်နိုင်တည်နေရတဲ့ရုပ်ပြက်ဆင်းပြက်အနေထားပါလက်ဝိတ်ပွဲအတွက် round number ကိုင်နေကြတဲ့မော်ဒယ်မကလေးတွေကတော့သူတို့ထက်ခေါင်းတစ်လုံးပိုပြီးမြင့်နေကြပါတယ်အဓိကအဘပြောချင်တာကငါတို့မြန်မာလူမျိုးတွေကြုံလီသေးကွေးချိနဲ့လာကြတာကိုပါဘောလုံးနဲ့အခြားအကားစားတွေမှာမအောင်မမြင်ဖြစ်နေကြတဲ့အဓိကအကြောင်းရင်းကလည်းအဲ့ဒါပါပဲနာမည်ကျော်နိုင်ငံညာဘောလုံးနီးပြားတစ်ယောက်ကငါတို့နိုင်ငံသားဘောလုံးသမားတွေကိုကြည့်ပြီးပြောခဲ့ပူတယ်ခင်ဗျားတို့ဘောလုံးကစားတာနီးစနစ်ပိုင်းတိတ်ကောင်းပါတယ်ဒါပေမဲ့ကစားသမားတွေကအားမရှိကြဘူးတဲ့အကားစားမှာအရေးကြီးဆုံးဖြစ်တဲ့အကြံ့ငိုင်မှုအပိုင်းမှာငါတို့အားနည်းနေခဲ့ကြတယ်အဓိကကတော့ငါတို့နိုင်ငံသားတွေခနာကိုအစိတ်ပိုင်းတွေကြန့်ခိုင်ဖွံ့ဖြိုးဖို့အတွက်လုံလောက်တဲ့အစာအာဟာရကိုပြည့်ပြည့်ဝဝမစားတော့ကြရဘူးမစားနိုင်ကြဘူးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့နောက်ဆုံးကောက်ယူထားတဲ့စစ်တမ်းတွေကအာဟာရချို့တဲ့ဆုံးနိုင်ငံတွေဆင်းမှာငါတို့မြန်မာနိုင်ငံပါဝင်နေတယ်။ငါးနှစ်အောက်ကလေး၃ယောက်မှာတယောက်ကအာဟာရချို့တဲ့တာကြောင့်အရက်ပုနေကြတယ်။ငါတို့မြန်မာလူမျိုးတွေရဲ့အရက်အမြင့်ကပြင်းပြ၅ဘီ၅လက်မှပဲရှိပြီးငါတို့နဲ့အိန္ဒိယအာဆီယံနိုင်ငံတွေဖြစ်တဲ့စင်ကာပူထိုင်းအင်ဒိုနီးရှားမလေးရှားဗီယက်နမ်စတဲ့နိုင်ငံတွေကလူတွေရဲ့ပြင်းပြအရင်အမောင်းက9ဘီ9လက်မရှိနေတယ်။အာရှကိုအသာထောင်အာဆီယံနိုင်ငံတွေထဲမှာတောင်မှငါတို့ကအသေးညက်ဆုံးဖြစ်နေတယ်။ဒီနေရာမှာဂျပန်နိုင်ငံကိုငါတို့အတူယူသင့်ပါတယ်ငါတို့။မှတ်တမ်းတွေအရ1940ပြည့်နှစ်တွေမှာဂျပန်တွေရဲ့ပြင်းပြအရင်အမောင်းက9ဘီ3လက်မဝန်းကျင်ပဲရှိခဲ့တယ်။ငါတို့မြန်မာတွေကတော့ဂျပုတွေလို့ခေါ်ခဲ့ကြတဲ့ဂျပန်တွေဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းမှာအစားအသောက်ပုံစံကိုစပြီးပြောင်းလဲခဲ့တယ်။ဥကြိုကျောင်းနေအရွယ်ကလေးငယ်တွေကစပြီးအာဟာရပြည့်ဝရရှိစေမယ့်ဂျုံနွားတို့ကြက်ဥနဲ့ပဲပြောင်းအသီးနှံတွေကိုအစီအစဉ်တကျနှစ်ရှည်အချိန်ယူပြီးကျွေးမွေးခဲ့ကြတယ်။ငါတို့နိုင်ငံကအစိုးရသတင်းစာတွေထဲမှာပါတယ်လို့ကျောင်းသားကလေးငယ်တွေကိုတလတ်တခါလောက်မှနိုးဆံပြုတ်ကလေးထထတိုက်ပြပြီးအာဟာရတိုက်ကျွေးသတင်းလုတ်အဖြစ်လုတ်ပြနေတာမဟုတ်ပါဘူး။တကယ်ကိုနှစ်ရှည်စီမံကိန်းတစ်ခုရေးဆွဲပြီးစနစ်တကျနေ့တိုင်းတိုက်ကျွေးခဲ့တာပါ။ခုဆိုရင်ငပုတွေလို့ငါတို့ခေါ်ခဲ့ကြတဲ့ဂျပန်လူမျိုးတွေရဲ့ပြင်းပြအရက်အမောင်းဟာ9ဘီ9လက်မရှိနေပြီဖြစ်တာကြောင့်ငါတို့ထက်2လက်မအရက်ပုံမြင့်သွားကြပါပြီ။အရင်စစ်တော့အမြင့်မြေးဆိုသလိုအဓိကအကြောင်းရင်းကအာနာရှင်တွေရဲ့စနစ်ဆိုးတွေကြောင့်ပါပဲ။အာနာရှင်တွေကြောင့်တိုင်းပြည်ကမ္ဘာအစင်းရဲဆုံးစည်ရင်းဝင်နိုင်ငံဖြစ်သွားရပြီးစီးပွားရေးနှိမ့်ချခဲ့ရတယ်။အခြေခံကုန်စည်နှုန်းတွေအစမတန်မြင့်တက်ခဲ့တယ်။အခုအစိုးရတဲ့လက်ထက်မှာလည်းကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုမကုစားနိုင်ကြသေးဘူး။လူတဦးချင်းစီဝင်ငွေကလည်းအရန်ကိုနှိမ့်ချလွန်းနေပြီးကုန်စည်နှုန်းအစမတန်ကြီးမြင့်နေတာကြောင့်လူတိုင်းနှိပါးဟာအဟာရပြည့်ဝအောင်မစားတော့ကြရဘူးဒီတော့ငါတို့ရဲ့မျိုးဆက်တွေဟာတဖြည်းဖြည်းနဲ့ကြုံလီသေးကွေးလာကြတယ်အရင်ကကြက်တကောင်လုံးကိုမိသားစုတစုဝဝလင်လင်စားသုံးခဲ့ကြရတာကနေအခုဆိုရင်ကြက်သားအစိတ်သားလောက်ကိုမိသားစုမလောက်မငှနဲ့ဝေမျှစားတော့နေရတဲ့အနေအထားဖြစ်လာတယ်လိုအပ်တဲ့ဗီတာမင်ဓာတ်တွေအကုန်လုံးစုံအောင်မစားတော့နိုင်ကြတော့ဘူးကိုအင်ကမကြန့်ခိုင်တော့ယောဂဗျာတွေကလည်းအလွယ်တကူဝင်လာကြတယ်အခုဆိုရင်ငါတို့နိုင်ငံသားတွေရဲ့ပြင်းပြသက်တမ်းဟာ 66.8 နှစ်ပဲရှိတော့တယ်အာရှနိုင်ငံတွေထဲမှာတော့ငါတို့ထက်နှိမ့်ကြတာလာအိုနိုင်ငံပဲရှိတော့တယ်ကမ္ဘာပေါ်မှာကင်ဆာယောဂအဖြစ်အများဆုံးနိုင်ငံတွေထဲမှာလည်းငါတို့နိုင်ငံကဒုတိယချိတ်ခဲ့တယ်ဝင်ငွေနှိမ့်ကြပြီးကုန်စည်နှုန်းကြီးမြင့်လွန်းလာကြောင်းကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတန်ရှင်းလက်ဆက်ပြီးအာဟာရပြည့်ဝတဲ့အစားအစာကိုရွေးချယ်စားသောက်နိုင်ခွင့်မရှိတော့ဘူးတရင်းနေတယ်မှာဖတ်ရတာကကလေးငယ်9ယောက်မှ1ယောက်လုံးအဟာရချို့တဲ့တဲ့ယောဂါကြောင့်တိတ်ဆုံးနေကြရတယ်။ငါတို့ကအစားအစာကိုအဟာရပြည့်ဝအောင်ရွေးချယ်စားတောက်နိုင်ခွင့်မရှိဘဲဗိုက်ပြည့်အောင်သာဇီးသက်သာတာကိုရွေးချယ်ပြီးဝယ်ယူစားတောက်နေကြရတဲ့အနေအထားဖြစ်နေတယ်။2003ခုနှစ်ကနေအခုနှစ်စံပိုင်းအထိ FDA ကသတ်မှတ်ထားတဲ့စားသုံးမှုမသင့်တဲ့အစားအစာအမှတ်တရစိတ်အမျိုးပေါင်း150ကျော်ရှိခဲ့တယ်။ဒါပေမဲ့ငါတို့မှာဒါတွေကိုညင်းပယ်ပိုင်ခွင့်မရှိဘဲလက်ခံစားတောင့်နေကြရတယ်။ဒါတွေကိုမှညင်းပယ်လိုက်ရင်ငါတို့မှာစားစရာမရှိတော့ဘူး။တခြားရှိတဲ့စားစရာတွေကလည်းငါတို့ဝင်ဝင်နဲ့လက်လန်းမမီနိုင်ဘူး။ငါတို့ဝင်ဝင်နဲ့လက်လန်းမီနိုင်ပြီးတန်ရှင်းလက်ဆက်အာဟာရပြည့်ဝတဲ့အစားအစာတွေကိုစားနိုင်ဖို့လူတဦးချင်းဝင်ဝင်တိုးတက်လာပြီးကုန်စည်နှုန်းကျဆင်းသွားမှအဆင်ပြေလိမ့်မယ်ငါတို့။ဒါကြောင့်အစိုးရသည်အနေနဲ့အစမတန်ကြီးမြင့်နေတဲ့ကုန်စည်နှုန်းတွေကိုပြန်ပြီးတည်ငြိမ်ကျဆင်းသွားအောင်စီမံဆောင်ရွက်ပေးပါလို့အကြံပြုတောင်းဆိုရင်းဒီတစ်ပတ်အတွက်ဤကုန်းချုပ်လိုက်ပါရစေ။မင်းလည်းကျမ်းမာကြန့်ခိုင်ပြီးယောဂဗေယကင်းဝေးတဲ့လူငယ်တစ်ယောက်ဖြစ်ရပ်တည်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရကွယ်။ချစ်လာစွာသောမင်းရဲ့အဖဆန်နီဦး